မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံရေးကိစ္စဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဇဒူဇမန်ခန်ဟာဒီလအတွင်းမြန်မာနိုင်ငံကိုတွားရောက်မယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကုစရေအဖွဲ့ရဲ့အောက်တိုဘာလ၁ရက်နေ့ကနေ၃ရက်နေ့အထိခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံကိုလာဖို့မြန်မာပြည်ထောင်စုဝန်ကြီးကဖိတ်ကြားခဲ့တဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးလာမယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ရိုဟင်ဂျာတွေအားလုံးမြန်မာနိုင်ငံဘက်ကိုအောင်မြင်မြင်ပြန်ပို့ခြင်းတယ်လို့ဝန်ကြီးခန်းကပြောပါတယ်။ဒုက္ခသည်တွေကိုအမြန်ပြန်ပို့နိုင်ရေးကိစ္စဟာသူခီးစဉ်တွင်အဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်တယ်လို့လည်းဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကောက်ယူဖို့စခန်းတွေကိုဘင်္ဂလားဒေ့ရှ်ဆိုရကနေဖွင့်လှစ်ထားပြီးဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီတော့တွင်မှာပဲဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကြားထဲမှာအာဟာရမပြည့်ဝတဲ့အခြေအနေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကတနင်္ဂနွေနေ့မှာပြောပါတယ်။ရိုဟင်ဂျာဒုက္ခသည်90ရာခိုင်နှုန်းနီးပါးကတနေ့ကိုထမင်းတစ်နပ်ပဲစားနေရတယ်လို့ပြောတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ဆက်သွယ်ရေးမန်နေဂျာဖြစ်တဲ့ Saki Fazula ကပြောပါတယ်။